Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2020ပြည်နှစ် January 6ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line kilometer 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါရဲ့ရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမသင်္ကီထိုက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်အီရတ်နိုင်ငံတွင်းကနေအမေရိကန်တပ်ဖွဲ့တွေကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကိုတက်ဖို့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်ဆက်ဒီကနေ့နေပြည်တော်ကိုလာရောက်မယ်လို့ကြီးညာထားပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီသတင်းစီစဉ်နောက်မှာဒီအီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်တွေကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတောင်းဆိုတဲ့သတင်းမှာတော
့ التفكير جديا ودراسة الخيارات وتبعات كل منها قبل اتخاذ القرار
ဒါကတော့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်ကလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြမရေးရာဆွေးနွေးခန်းတခါ NLD ရဲ့တိုင်းနာရေးရာကော်မတီအလုတ်ဖြစ်ရလားဆိုတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်မြမပြည်ကပေးစာထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်စတာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။အီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်9200ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ကရက်လေးစိတ်မှာအမေရိကန်တို့ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုတာဖြစ်ပါတယ်။အီရတ်မြေပေါ်မှာတက်ချရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့နှစ်ဖက်သဘောတူညီချက်ကိုအဆုံးသတ်ဖို့အီရတ်အိမ်ဆောင်အစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုရှီယာကြီးစုတဲ့အီရတ်လွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါ။တစ်နှစ်တာအချိန်မပေးဘဲဒီသဘောတူညီချက်ကိုဖြတ်သိမ်းလို့မရနိုင်ဘူးဆိုတာကိုလည်းအီရတ်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီကအတိအမှတ်ပြုပြောပါတယ်အမေရိကန်တပ်ဖွဲ့တွေအီရတ်ကနေနှင်ထုတ်မယ်ဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကမယုံကြည်တဲ့သဘောထားမျိုးနဲ့ Fox News ရုပ်သံမှာပြောဆိုပါတယ်အီရတ်ပြည်သူတွေကအမေရိကန်တပ်ဖွဲ့တွေဆက်လက်ရှိနေစေခြင်းပဲလို့ယုံကြည်တဲ့အကြောင်းနိုင်ငံချိုင်းဝန်ကြီးပွန်ပီယိုကပြောဆိုသွားတာဖြစ်ပါတယ်ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာတင်ပြပေးဖို့လည်းရှိပါတယ
်အီရတ်နိုင်ငံအနေနဲ့ယူရေနီယံတန့်စင်မှုမှာအသုံးပြုတဲ့ဘူခွာစစ်ရေအတွက်ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။ဒါဟာ2015နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုနှုတ်ထွက်လိုက်တဲ့သဘောပဲဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်တွေမှာယူရေနီယံတန့်စင်မှုပမာဏရာဂိုင်နှုန်းစတဲ့ကန့်သက်ချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ထုတ်အီရန်အစိုးရကြေညာချက်မှာဖော်ပြတာပါ။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘက်ဒက်မှာအီရန်ထိပ်တန်းဗိုလ်ချုပ်တဦးသေဆုံးခဲ့ပြီးနောက်နှစ်ရက်အကြာမှာအီရန်ရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပြီးအီရန်ဘက်ကတံပြန်လက်စားချေမှုရဲ့ရှေ့ပြေးလောက်ရလည်းဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေကြေညာချက်ဟာအီရန်ကနျူကလ িয়ার လက်နက်ဆက်ထုတ်မယ်ဆိုတဲ့အတီလင်းချင်းချောက်မှုမျိုးမဟုတ်ပဲ IAEA agency နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မယ်လို့ပါရှိပါတယ်။2015နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကနှုတ်ထွက်ပြီးနောက်ပိုင်းအီရန်ဟာစာချုပ်ပါကတိပေးချက်တွေကနေတဖြည်းဖြည်းချင်းလိုက်နာမှုရောနယ်လာပါတယ်။ဒီတော့တွင်ဗိုလ်ချုပ်ကြီးကာဆင်ဆိုလမနီအသေးဆုံးကိမှုနဲ့ပတ်သက်တဲ့လေကြောင်းတိုက်ခိုက်မှုအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကအခိုင်အမာခုခံပြောဆိုခဲ့ပါတယ်
။ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီမှာတနင်္ဂနွေနေ့ကလူပေါင်းထောင်ချီချိတက်ခဲ့ကြပြီးအီရန်တပ်မှုကာဆင်ဆိုလမနီတပ်ဖြတ်ခံရမှုကိုဆန့်ကျင်ရှုတ်ချရေးအတွက်လုံခြုံရေးတင်းကျပ်ထားတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီချိတက်ကြတာမှာရဲတပ်ဖွဲ့နဲ့ရုံးရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ကရက်မှာအမေရိကန်ရဲ့တောက်ကြံနေကလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းအီရန်ဗိုလ်ချုပ်ကြီးဆိုလီမာနီတေဆုံးခဲ့မှုကြောင့်အမေရိကန်နဲ့အီရန်ကြားတင်းမာမှုကဆွေးရင်ပွဲအခြေအနေထိတိုးလာနေပါတယ်။အီရန်ဗိုလ်ချုပ်ကြီးတေဆုံးခဲ့မှုအတွက်လက်တုံ့ပြန်မယ်လို့အီရန်ဘက်ကအခိုင်အမာပြောဆိုထားတာပါ။အ မျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရှီယာမွတ်စလင်အများစုပါဝင်တဲ့တင်းငွေနေနဲ့လူမှုချီတက်ပွဲမှာတော့အမေရိကန်နဲ့အစ္စရေးကိုဆန့်ကျင်ချွေးကြော်ခဲ့ကြပြီးပါကစ္စတန်ရုပ်တံတွေကလည်းလူမှုချီတက်ပွဲကိုထုတ်လွှင့်ပြသခဲ့ပါတယ်တည်ဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီတို့ရဲ့ရုပ်ပုံတွေကိုကင်ဆောင်ပြီးဆန္ဒပြသူတွေချီတက်ခဲ့ကြတာပါ ကရာချီမြို့ကအာဏာပိုင်တွေကတော့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီယာလမ်းမကြီးကိုပိတ်ဆို့ပြီးရဲတပ်ဖွဲ့အင်အားလည်းတုံ့ပြန်ချထားခဲ့ပါတယ
်အမေရိကန်ရဲ့တိုက်ခိုက်မှုကြောင့်အီရန်စစ်ဗိုလ်ချုပ်တူတောက်ချာနေကတည်ဆုံးသွားတာကိုလက်တုပ်ပြန်ဖို့အီရန်ကဘယ်နေရာတွေကိုတိုက်ခိုက်လာမယ်ဆိုတာဘယ်သူမှမသိနိုင်ပေမဲ့အီရန်ကအဲ့လိုလက်တုပ်ပြန်မှာမဟုတ်ဘူးလို့နိုင်ငံအနေငယ်ကယုံကြည်နေတာမျိုးတော့မရှိပါဘူးဒီအီရတ်စီးရီးယားလေဗနွန်နဲ့ယီမင်နိုင်ငံတွေကိုကြားခံထားပြီးပြဿနာတွေဖန်တီးလာနိုင်တယ်လို့အကဲကတ်တွေကသုံးသပ်ပါတယ်ဗိုလ်ချုပ်ကစင်ကိုတတ်ဖြတ်မဲ့ဒီအစီအစဉ်ကိုသူတို့ကိုကြိုတင်အသိပေးခဲ့တာမျိုးမရှိဘူးလို့အမေရိကန်မဟာမိတ်တချို့ကအပြစ်တင်ကြပြီးဆိုးရွားတဲ့အခြေအနေဖြစ်လာရင်ကိုယ်တိုင်ကင်တွယ်ဖြည့်ရှင်းမဲ့ရေးပေါ်အစီအစဉ်တွေရေးဆွဲနေကြပါတယ်။အီရန်ကိုအရန်ခက်ခဲလျင်မြန်စွာတိုက်ခိုက်လိမ့်မယ်ဆိုတာမျိုးကိုသမ္မတဒိုနယ်ထရန့်ကသတိပေးခဲ့ပြီးအကယ်၍အီရန်ကပြန်လည်တိုက်ခိုက်လာရင်အီရန်ရဲ့အဓိကကြားတဲ့ပြစ်မှတ်52ခုကိုတိုက်ခိုက်သွားဖို့ကိုလည်းပန်ဂွန်စစ်ဌာနချုပ်ကိုညွှန်ကြားထားကြောင်းလည်းပြောပါတယ်။အီရန်မှာဗြိတိရှတပ်ဖွဲ့ဝင်400ထားရှိထားပြီးဖြစ်ပေမဲ့ပင်လယ်ကွေ့ဒေသမှာနောက်ထပ်လုံခြုံရေးအင်အား1000တိုးချဖို့ဗြိတိရှစစ်တပ်အကြီးအကဲနဲ့ဝန်ကြီးချုပ်တို့တိုင်ပင်နေကြပါတယ်။ပြင်သစ်နဲ့နယ်သာလန်နိုင်ငံတွေကလည်းအမေရိကန်နီးတူသူတို့နိုင်ငံသားတွေအီရတ်ကထွက်ခွာဖို့တောင်းသတိပေးနေကြပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှစ်ချိန်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်အကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစီအဝေးGICM ကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSSA ကဗိုလ်ချုပ်ကြီးရွှေစစ်ကဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတချီလက်ကနေနေပြည်တော်ကိုတွားရောက်မယ်အကြောင်း RCSS ကကြေညာချက်ထုတ်ပြန်ထားပါတယ်။နေပြည်တော်မှာရှိနေစဉ်အတွင်းမှာတော့နိုင်ငံတော်အကြီးအကဲတွေနဲ့လည်းတွေ့ဆုံမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်ကဗိုလ်ချုပ်မှုကြီးမြောက်လှိုင်တို့နဲ့လည်းတွေ့ဆုံဆွေးနွေးပွဲရှိနေပါတယ် ICSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ကအပြစ်ရစာချုပ် NTA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ရဲ့ယာယီအဖွဲ့ခေါင်းဆောင်လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကအပြစ်ရစာချုပ် NTA ၄နှစ်ပြည့်အခမ်းအနားကို Homein Linkin Moonne Namsan တောင်ကြီးကနေတဆင့်နေပြည်တော်ကိုလာရောက်ဖို့စီစဉ်ခဲ့တဲ့ဗိုလ်ချုပ်ကြီးရွှေစည်ရဲ့ခီးစဉ်ကိုတော့တက်မတော်ကခွင့်မပြုခဲ့ပါဘူးဒီလိုခွင့်မပြုတာကြောင့် ICSS အဖွဲ့ဟာ NCA ၄နှစ်ပြည့်အခမ်းအနားကိုမတက်ရောက်နိုင်ခဲ့တယ်လို့ပဲတခြားအရေးကြီးတဲ့အစည်းအဝေးဖြစ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စရေးသဘောတူညီချက်ပူးတွဲအကောင့်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကိုလည်းမကျင့်ပါနိုင်ခဲ့ကြပါဘူးရှင
်ဩစတြေးလျနိုင်ငံကပြည်내သုံးခုမှာဟက်တာသန်းပေါင်းများစွာလောင်ကျွမ်းနေတဲ့တောမီးကိုထိန်းချုပ်နိုင်ဖို့အစိုးရကစက်ပြီးကြိုးပမ်းနေပါတယ်။တင်းငွေတွေနဲ့မှာအပူချိန်ယော်နေလာပြီးတော့အနှဲငယ်အေးလာတာလေးတိုင်နှုံအားပြော့သွားတာတွေကြောင့်သုံးဘက်ကြာလောင်နေတဲ့မီးကနေအနှဲငယ်တက်တာရရခဲ့ပါတယ်။ကျွန်တော်တို့နေမြေတွေဆုံးရှုံးကုန်ပြီလို့ New South Wales ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။ထောင်ပေါင်းများစွာသောပြည်သူတွေဟာယာယီဒုက္ခတွေစကန်ဒီမှာနေကြရပြီးအဲ့ဒီပြည်နယ်မှာလူ24ဦးသေဆုံးပြီးအနည်းဆုံးအိမ်ခြေ2000လောက်မီးလောင်ကျွမ်းဆုံးရှုံးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာမိုးသည်ထန်ရေကြီးနေတာမှာတော့အနည်းဆုံးလူ60သေဆုံးခဲ့ရပြီးလူပေါင်း300,000နီးပါးတို့အိမ်မပြန်နိုင်ဖြစ်နေကြပါတယ်။ရေကြီးနေစေဖြစ်တဲ့ဂျကာတာမြို့တော်တဝိုက်မှာသွေးလွန်တုပ်ကွေးလိုကူးစက်ရောဂါတွေမပြန့်ပွားစေဖို့ဆေးတွေဖြန့်ဝေရင်းနဲ့ ဓာတုဆေးဖြန့်ရေးအတွက်တနင်္ဂနွေနေ့ကကျန်းမာရေးလုံသား1,000-2,000လောက်တာဝန်ချထားဆောင်ရွက်နေပါတယ်။တနင်္ဂနွေနေ့ကအထူးလူပေါင်းသိမ့်ချီပြီးရာယီခိုလုံရေးစခန်းတွေမှာနေထိုင်နေကြရဆဲဖြစ်ပြီးအများစုကတော့ Western Jakarta အရက်မှာဖြစ်ပါတယ်။နောက်ရက်တွင်မှလည်းမိုးဆက်ရွာမယ်လို့ခန့်မှန်းတဲ့အကြောင်းအင်ဒိုနီးရှားမိုးလေဝသဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။
ဗင်နီဇူလာသမ္မတမာဒူရိုကိုလွှတ်တော်တက်ရောက်ခွင့်မပေးဖို့ရဲတွေကတားမြစ်ပေးဖို့ဆိုပြီးအတိုက်ခံခေါင်းဆောင်ဝမ်ဂွိုင်းရိုကတောင်းဆိုလိုက်ပါတယ်သမ္မတမာဒူရိုကိုလွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်နဲ့ဒုတိယသက်တမ်းရွေးချယ်ဖို့ရှိနေခြင်းမှာအခုလိုတောင်းဆိုမှုထွက်ပေါ်လာတာဖြစ်ပါတယ
်တနင်္လာနေ့သတင်းအစီအစဉ်ကိုမတ်တိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါအီရတ်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့ဝင်9,200ကိုနှင်ထုတ်ဖို့အီရတ်လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်အီရတ်နိုင်ငံမြို့တော်ဘက်ဒက်လေးစိတ်မှာအမေရိကန်တို့ကမောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတဦးသေဆုံးခဲ့ရတာကိုစန့်ကျင်တဲ့အနေနဲ့အီရတ်လွှတ်တော်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ဒါပေမဲ့အီရတ်ပြည်သူတွေကတော့အမေရိကန်တွေကိုဆက်ပြီးရှိနေစေလို့လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုက Fox News သတင်းဌာနကိုပြောဆိုထားတာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်ကနေ VOA သတင်းတောက် Edward Yaranian ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင
်။အမေရိကန်ကိုစန့်ကျင်ရှုတ်ချပြီးကြဆုံးသွားတဲ့အီရန်စစ်တပ်တပ်မှူးကာဆန်ဆိုလီမာနီနဲ့အီရန်ကိုထောက်ခံကြောင်းအီရတ်လွှတ်တော်တွင်ကအများစုရှီယာလွှတ်တော်အမတ်တွေပါဝင်တဲ့ဒါဇင်နဲ့ချီတဲ့လွှတ်တော်အမတ်တွေတနင်္ဂနွေနေ့ကကြွေးကြော်ခဲ့ကြတာပါဒီနောက်မှာတော့အီရတ်နိုင်ငံတွင်တက်ချရေးအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေနဲ့သဘောတူညီချက်ကိုအီရတ်အစိုးရဘက်ကအဆုံးသတ်နိုင်ရေးလုတ်ပိုင်ခွင့်ပေးတဲ့စွန့်ဖြတ်ချက်တရက်ကိုလွှတ်တော်မှာမဲပေးထောက်ခံခဲ့ကြပါတယ်အခုလွှတ်တော်ရဲ့မဲခွဲစွန့်ဖြတ်ချက်ကမဖြစ်မနေလိုက်နာစရာတော့မလိုအပ်ပါဘူးတနင်္ဂနွေနေ့ကမဲခွဲဆုံးဖြတ်မှုမတိုင်ခင်မှာအီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်အဒဲအဗ်ဒဲမာဒီကလည်းလွှတ်တော်အမတ်တွေကိုမိန့်ခွန်းပြောပါတယ
်အတ်တက်ဖ်ကီရ်ဂျီဒီယန်ဝဒီရာစတ်အလ်ခီယာရာတ
်အီရတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လုံလုံရေးကိုချိုးဖောက်မှုတွေအပေါ်လှုပ်ဆောင်ရမယ့်ကိစ္စတွေကိုအသေးချာဆုံးဖြတ်ကြဖို့နောက်အီရတ်ရဲ့အမျိုးသားအကျိုးစီးပွားဒါမှမဟုတ်လုံလုံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်တွေမဖြစ်စေဖို့အလေးအနက်ဆောင်ရွက်ကြပါ
အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှူးအဘူမာဒီအယ်မိုဟန်ဒက်စ်တို့တေဆုံးခဲ့ရတဲ့အဝေးဒိန်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုရှီယာပြည်သူစစ်တပ်ဖွဲ့ဝင်25ဦးတေဆုံးခဲ့ရတဲ့ကွာအန်ကပြည်သူစစ်စခန်းတစ်ခုကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့တိုက်ခိုက်မှုတွေကသဘောတူညီချက်ကိုချိုးဖောက်တာလို့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်ကသုံးနှုန်းပြောဆိုသွားပါတယ်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့သဘောတူညီချက်ကိုဖျက်သိမ်းရေးအစိုးရကိုလုတ်ပိုင်ခွင့်ပေးတဲ့အချက်၅ချက်ပါအစီအစဉ်ကိုလွှတ်တော်အမတ်329ဦးထဲကနေအထူးအစည်းအဝေးကိုတက်ရောက်ကြတဲ့လွှတ်တော်အမတ်183ဦးတို့ကအတည်ပြုခဲ့ကြတာပါဒါပေမဲ့ကတ်တွေနဲ့ဆွန်နီလွှတ်တော်အမတ်တွေကတော့လွှတ်တော်မတက်ကြပါဘူးအီရတ်စစ်တပ်တပ်ဖွဲ့တွေကိုလေ့ကျင့်သင်တန်းပေးရေးကိုတော့ညွန်ပေါင်းအဖွဲ့ကတရားဝင်ရပ်ဆိုင်ထားပါပြီဒါပေမဲ့လည်းသူတို့ရှိနေတဲ့အခြေစိုက်စခန်းတွေမှာတော့ကာကွယ်ထားဆဲဖြစ်ပါတယ်။အချင်းအကန့်အသတ်တစ်ခုမပေးဘဲဒီသဘောတူညီချက်ကိုဖျက်သိမ်းလို့မရနိုင်ဘူးဆိုရာကိုလည်းအီရတ်လွှတ်တော်ဥက္ကဋ္ဌမိုဟာမက်အယ်ဟာဘူစီကအတိအမှတ်ပြုပြောပါတယ
်။ الغاء الاتفاقية يت اصلا البنود مالتها واضحة تقول مجرد الاخطار
ဒီနိုင်ငံတွင်ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လုပ်ငန်းစဉ်တွေအဆုံးသတ်ရေးဘယ်လိုဆုံးဖြတ်ချက်တွေမဆိုတက်ရောက်ကျင်သုံးနိုင်ရေးအတွက်တစ်နှစ်တာအချိန်ပေးရမယ်ဆိုပြီးအမေရိကန်နဲ့အီရတ်ကြားသဘောတူထားပါတယ်
။ညွန်ပေါင်းဖွဲ့ရီနဲ့အီရတ်ရဲ့သဘောတူညီချက်တွေကိုအဆုံးသတ်ဖျက်သိမ်းဖို့အီရတ်အိမ်ဆောင်အစိုးရဝန်ကြီးချုပ်အဗ်ဒူမာဒီမှာလုတ်ပိုင်ခွင့်အာဏာရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ Syria နဲ့ဆက်အနီးအီရတ်နိုင်ငံတွင်းကရှီယာစစ်စခန်းတစ်ခုကိုအမေရိကန်တို့တိုက်ခိုက်မှုဆိုလီမာနီနဲ့ရှီယာပြည်သူစစ်တပ်မှူးမိုဟန်ဒက်စ်တို့ကိုတပ်ဖြန့်မှုတွေကိုစန့်ကျင်ကန့်ကွက်တဲ့အကြောင်းအီရတ်နိုင်ငံခြားရေးဝန်ကြီးမိုဟာမက်အလီဟာကင်က ကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌနဲ့ကုလသမဂ္ဂအတွင်းမှုချုပ်တို့ထံကိုလည်းတိုင်ကြားစာပေးပို့ထားပါတယ်။အမေရိကန်တပ်ဖွဲ့တွေအီရတ်ကနေနှင်ထုတ်မယ်ဆိုတဲ့အပေါ်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမယုံကြည်တဲ့သဘောထားမျိုးနဲ့ Fox News ရုပ်သံမှာပြောဆိုသွားပါတယ်။အီရတ်ပြည်သူတွေကအမေရိကန်တပ်ဖွဲ့တွေဆက်လက်ရှိနေစေခြင်းပဲလို့ယုံကြည်တဲ့အကြောင်းနိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကပြောဆိုသွားတာပါ။အစ္စလာမစ်အစွန်ရောက်အကြမ်းဖက်ဝါဒီတွေကိုကူညီတိုက်ခိုက်ရေးအတွက်အမေရိကန်တပ်ဖွဲ့တွေပြန်လည်ချထားရေးလွန်ခဲ့တဲ့လေးနှစ်ကအီရတ်နဲ့အမေရိကန်တို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်သူတွေပိုက်ဆိုင်မှုတွေကိုအီရန်ဘက်ကတိုက်ခိုက်လာရင်တော့မြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ဖို့အီရန်ပြစ်မှတ်52ခုသတ်မှတ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းစနေနေ့မှာ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကအီရန်နိုင်ငံတွင်အမေရိကန်ရဲ့မောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုအကြောင်းကိုတော့သမ္မတအင်ပီရိုကလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ကြောင်းလွှတ်တော်အကြီးအကဲဝန်ထမ်းနှစ်ဦးက Reuters သတင်းအေဂျင်စီကိုအတည်ပြုပြောဆိုပါတယ်။အမေရိကန်ရဲ့ War Powers အဥပဒေအရစစ်ပွဲဖြစ်သွားနိုင်ခြေရှိတဲ့လက်နက်ကင်ပဋိပက္ခတွေမှာအမေရိကန်တပ်ဖွဲ့တွေရဲ့ဆောင်ရွက်ချက်တွေကို48နာရီအတွင်းမဖြစ်မနေအကြောင်းကြားရတာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။မတ်သိန်ကီထိုက်ပြောပြသွားတာပါ။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါရှင်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့မြန်မာနိုင်ငံမှာ Federal ပြည်ထောင်စုစနစ်တရက်ပေါ်လာဖို့အမျိုးသားပြန်လည်တင့်မြဲရေးအတွက်ကြိုးပမ်းမှုတွေပေါ်လူငယ်ခေါင်းဆောင်တွေဘယ်လိုယူဆသုံးသပ်နေကြပါသလဲ VOA ရန်ကုန်ရုံးခွဲမှာကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်တော့အကြသိခင်ကလည်းအဲ့ဒီပါတီတောင်းရှိတဲ့သူတွေပြောထားတာရှိတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေမပြီးဆုံးသေးတဲ့အတွက်တိုင်းသားတွေလိုလားတောင်းဆိုနေတဲ့ Federal စနစ်ကိုလှုပ်ဆောင်မှုဆိုတာဟာမဖြစ်နိုင်သေးဘူးပေါ့နော်အဲ့ဒီဒီမိုကရေစီကိုအရင်လုပ်မယ်ဆိုတဲ့ပုံစံမျိုးသူတို့ကပြောသွားတာရှိတယ်တကယ်တော့ NLD ပါတီဟာတိုင်းသားတွေအထူးသဖြင့်တိုင်းသားတွေကမျော်လင့်အားကိုးအားထားရှိခဲ့တဲ့ပါတီတစ်ခုဖြစ်ခဲ့တယ်လေဘာလို့ဆိုတော့ဒီဆီယာနာရှင်လက်အောက်မှာကလေးကတိုင်းသားတွေနဲ့အတူလက်တွဲပြီးတော့ဒါ Federal ပြည်ထောင်စုကိုဖော်ဆောင်မယ်ဆိုပြီးသူတို့ကလက်တွဲလုပ်ခဲ့ကြတာရှိတာ哦ဒါပေမဲ့ NLD ကအခုအစိုးရဖွဲ့ပြီးသွားရုပ်ကောက်ပေါ်မှာအနိုင်ရပြီးအစိုးရဖွဲ့ပြီးတဲ့နောက်ပိုင်းမှာနည်းနည်းလေးပုံသဏ္ဍာန်ပြောင်းသွားတယ်လို့ကျွန်တော်တို့သတိထားမိတယ်အထူးသဖြင့်တိုင်းသားတွေနဲ့ဆက်ဆံတဲ့နေရာမှာနည်းနည်းလေးကွာဟလာတာ哦လူတော်တော်များများလည်းသတိထားမိပါတယ်ဆိုတော့လက်ရှိသွားနေတဲ့ NLD ရဲ့နိုင်ငံရေးအခင်အကျင်းလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးအခြေအနေတွေအောက်မှာဒီ Federal စနစ်ဖော်ဆောင်ရေးဟာဘလောက်ဘလို့အခြေအနေမျိုးများရှိနေသလဲဆိုတာလေးကို NLD ရဲ့ပြောဆိုချက်အပေါ်အခြေခံပြီးတော့မရှင်းလောက်အရင်စပြီးတော့ဆွေးနွေးပေးပါလား
ဟုတ်ကဲ့အဲကျေးဇူးတင်ပါတယ်ဒီဒီမိုကရေစီတိဆောက်ရေးလုပ်ငန်းစဉ်ဆိုတာတော်တော်အရေးကြီးတယ်အရင်အရေးကြီးတဲ့ဟိုခေါင်းစဉ်တစ်ခုဖြစ်တယ်အရင်အရေးကြီးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တယ်အဲ့တော့ကျမတို့ကဒီဒီမိုကရေစီကိုတိဆောက်မယ်ဆိုရင်ဘာတွေလိုအပ်တယ်လဲဆိုတာကိုကျမတို့ကြည့်လိုက်တဲ့အခါမှာအတိအကအခြေခံအကျဆုံးလိုအပ်ချက်တစ်ခုကဘာလဲဆိုတော့နိုင်ငံရေးရတည်ငြိမ်မှုရှိဖို့လိုအပ်ပါတယ်။အဲ့ဒီနိုင်ငံရေးရမငြိမ်မသက်ဖြစ်နေတယ်တည်ငြိမ်မှုမရှိနေဘူးဆိုရင်ဒီမိုကရေစီရှင်သန်ဖို့အရန်ခဲရင်တယ်အရန်ခဲရင်တယ်ဆိုတော့နိုင်ငံရေးရမငြိမ်မသက်ဖြစ်နေတာကိုလိလိရှုထားပြီးတော့မှဒီမိုကရေစီစနစ်တစ်ခုကိုတိဆောက်ဖို့စူးစမ်းနေတယ်စဉ်းစားချက်ကတော်တော်လေးကိုလက်တွေ့မဆန်တဲ့လက်တွေ့မကျတဲ့စဉ်းစားချက်ဖြစ်တယ်ခရီးတော်တော်ခရီးတွင်မဲ့လမ်းစဉ်မဟုတ်ဘူးလို့ကျွန်တော်ကမြင်တယ်ဆိုတော့ဒီနိုင်ငံတည်ငြိမ်ဖို့အတွက်ဟိုဒီတည်ငြိမ်ဖို့ငြိမ်ချမ်းဖို့လုပ်ဖို့လိုအပ်တယ်အဲ့လိုမျိုးလုပ်တဲ့အခါမှာခုနပြောတဲ့တိုင်းရင်းသားတွေရဲ့ဟိုတောင်းဆိုချက်တွေတိုင်းရင်းသားတွေရဲ့အဆိုပြုချက်တွေကိုလစ်လျူရှုပြီးတော့မှဒီမိုကရေစီတိဆောက်ဖို့ဆိုတာဒါလုံးဝလက်တွေ့မကျတဲ့လုပ်ငန်းဖြစ်ပါတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟိုမဖြစ်ဖြစ်ဘက်ကိုကျွန်တော်မေးချင်တာဒီလိုမြန်မာနိုင်ငံဟာဒီအရင်ခေတ်ဆက်ဆက်ကလည်းဒီမိုကရေစီဖော်ဆောင်မှုဖရဲပြည်တော်စုဖော်ဆောင်မှုဆိုတာဒီအင်္ဂလိပ်ရှီကနေလွတ်လပ်ရခဲ့တယ်ကျွန်တော်စူးစမ်းခဲ့ကြတာဟိုခေါင်းဆောင်အသီးသီးကလည်းအဲ့ဒီဟာဥတီပြီးတော့လုပ်ခဲ့ကြတာပဲဘူးကြောင့်ဆောင်တွေလည်းထပ်မှဒီလုပ်ခဲ့တယ်ဒီပင်လုံးစာချုပ်ဆိုတာမျိုးသူတို့ချုပ်ပြီးတော့တိုင်းသားတွေနဲ့သဘောတူညီမှုရပြီးတော့အစိုးရတရားကိုဖော်ဆောင်မှုသွားကြတဲ့ လန်ခီမှာပဲအကြောင်းမျိုးကြောင့်ပြတ်သွားခဲ့တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဂရီကူတွေလည်းရှိခဲ့တာပဲဆိုတော့အဲ့ဒါတွေကတော့ဘယ်လောက်အထိအထောက်အကူပြုမလဲဒီနေ့ခေတ်နိုင်ငံရေးပြည်ပြင်ပြောင်းလဲမှု Federal Force ရေးလုပ်ငန်းစဉ်တွေမှာ
ဒီပြဒီကိစ္စတွေအားလုံးရဲ့အရင်မြစ်ကကျွန်တော်တို့တိုင်းပြည်ပြန်ကျွန်တော်တို့တိုင်းပြည်ကိုစပြီးတော့တည်ထောင်ခဲ့တဲ့1948ပင်လုံစာချုပ်ကနေပြီးတော့ကျွန်တော်ပြန်စဉ်းစားဖို့လိုတယ်ပေါ့နော်ပင်လုံစာချုပ်မှာကျွန်တော်တို့ဒန်းလူညီမျှရေးအတွက်ဂတိကဝတ်တွေခံခဲ့ကြရရှိတယ်ကျွန်တော်တို့တိုင်းပြည်ကဂတိကဝတ်တွေနဲ့စိနောင်ထားရခဲ့တိုင်းပြည်ပေါ့ဆိုတော့အဲ့ဂတိကဝတ်တွေကိုကျွန်တော်မဖြည့်ဆည်းပေးခဲ့လို့အခုဒါဟိုနောက်ဆက်ထွဲဆိုရင်ပြည်တွင်းစစ်ကြီးကိုကျွန်တော်တို့နှိမ့်ရှိလာများခံခဲ့ရတယ်ဆိုတော့လက်နက်ကင်ဒေါ်လာကြီးတွေလည်းဖြစ်တယ်နောက်ဆုံးကဆက်အနာသိမ်းတဲ့အထိကျွန်တော်တို့ဆက်အနာရှင်စနစ်အောင်မှာနှိမ့်ရှိလာများနေခဲ့ရတယ်လည်းရှိတယ်ပေါ့နော်ဆိုတော့ဒီပြဿနာတွေအရင်မြစ်ကကျွန်တော်တို့ရဲ့ဂတိကဝတ်တွေတည်ဖို့လိုတယ်ကျွန်တော်တို့ဒန်းလူညီမျှရေးကိုစဉ်းစားဖို့လိုတယ်ဆိုတော့တိုင်းရင်းသားပေါင်းစုံဒီကျွန်တော်တို့စုစည်းနေထိုင်တဲ့အတိုင်းပြည်မှာကျွန်တော်တို့ဒန်းလူညီမျှရေးကိုမစဉ်းစားဘဲနဲ့နောက်ချန်ခဲ့သမျှကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလည်းရောက်မှာမဟုတ်ဘူးဖက်ဒရယ်ကိုလည်းရောက်မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့အရင်ဦးဆုံးဖက်ဒရယ်ဖြစ်တဲ့ဒန်းလူညီမျှရေးကိုစဉ်းစားပြီးတော့ဖော်ဆောင်မှတိုင်းသားတွေအခွင့်အရေးကိုစဉ်းစားပြီးဖော်ဆောင်တဲ့လုပ်ငန်းစဉ်မျိုးလုပ်နိုင်မှာကျွန်တော်ဒီမိုကရေစီပါအောင်မြင်လိမ့်မယ်လို့ကျွန်မတို့မြင်ပါရှင
်။မင်းဟဲ့လောက်အဲ့တော့ဒီမိုကရေစီအခြေခံခိုင်မာဖို့ဒီမိုကရေစီဖောင်ဒေးရှင်းကတောင်းတနေဖြစ်ဖို့ဆိုလို့ရှိရင်ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်ရင်နှစ်ခုစလုံးကတွန်တွဲနေသလားဘယ်လိုပုံစံနဲ့မှန်ရင်းလောက်သုံးသပ်တယ်လဲ
ဒီနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့လေ့လာသုံးသပ်မယ်ဆိုရင်ဖက်ဒရယ်စနစ်မဟုတ်ဘဲနဲ့ဒီမိုကရေစီစနစ်ကိုကျင့်သုံးလို့ရတဲ့နိုင်ငံတွေရှိတယ်ဟုတ်ပြီနော်ဒါကတစ်ပိုင်းနောက်တစ်ပိုင်းကကြတော့ဖက်ဒရယ်နိုင်ငံဖက်ဒရယ်စနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်တယ်ဆိုရင်ဒီမိုကရေစီစနစ်ကမရှိမဖြစ်ကိုလိုအပ်တယ်အဲ့တော့ကျွန်တော်နိုင်ငံရဲ့ပြဿနာကကျမတို့နိုင်ငံမှာဒီအနှစ်80နှစ်80လုံးဖြစ်လာနှစ်80နီးပါးဖြစ်လာတဲ့ဒီပြည်တွင်းစစ်ရဲ့အရင်အမြစ်ကဘာလဲဆိုတာကိုကြည့်လိုက်တဲ့အခါကျရင်ဒီမိုကရေစီစိတ်သုံးခြင်းတစ်ခုတည်းမဟုတ်ဘူးဟမ်ခုနကဖြူဖြူလည်းပြောထားတာရှိတယ်ကျမတို့ဒီနိုင်ငံစပြီးတော့မှဒီဆောက်တဲ့အချိန်ကလေးကပေးထားတဲ့ဟိုအချင်းချင်းပြုတ်ထားတဲ့ဂတိကဝတ်တွေရှိတယ်တိုင်းရင်းသားတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးเนาะဒီအခြေခံအလို့ခွင့်ရေးတွေဖော်ဆောင်ရေးဒီဂရိကဝတ်တွေကိုမဖော်ဆောင်နိုင်သေးတဲ့ရွေးကမဖော်ဆောင်နိုင်ခဲ့လို့ကျမတို့ကဒီပြည်တွင်းဆက်ကဖြစ်ရတာဖြစ်တယ်ဆိုတော့ကျမတို့နိုင်ငံရဲ့ပြဿနာကနှစ်ခုရှိတယ်နံပါတ်1ဒီမိုကရေစီစိတ်သုံးတာဟုတ်တယ်နံပါတ်2ပေးခဲ့တဲ့ဂရိကဝတ်တွေအချင်းချင်းပေးခဲ့တဲ့ဂရိကဝတ်တွေကိုကျမတို့အကောင့်ထဲမဖော်နိုင်လို့ဖြစ်တယ်အဲ့တော့ဒီနိုင်ငံရဲ့ပြည်တွင်းစစ်ကိုကျမတို့ရပ်တန့်ဖို့ရေရှည်တည်တန့်ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုတည်ဆောက်ဖို့အတွက်ဆိုရင်ဒီအခက်ခဲတွေရဲ့ပြိပက္ခရဲ့အရင်မြင့်တစ်ခုစလုံးကိုဖြည့်ရှင်းနိုင်ဖို့လိုအပ်တယ်။ဆိုတော့ဘယ်တစ်ခုကအရင်လာရမလဲဆိုရင်သူကပြိုင်တူသွားရမှာဖြစ်တယ်။ဟမ်ဟိုတစ်ခုမှဟိုဒီမိုကရေစီအရင်လာပြီးမှဖက်ဒရယ်လာလို့မရဘူး။ဘာဖြစ်လို့အဲ့ဒါပြောလဲဆိုရင်အစောပိုင်းတော့ကျမပြောထားတာရှိတယ်။ခုနပြောတာဒီ precondition ပေါ့နော်ဒီမိုကရေစီစနစ်ကိုတည်ဆောက်ဖို့အတွက်သွားတဲ့အခါမှာဟိုအခြေအနေတစ်ခုကျွန်တော်တို့ဖန်တီးရတယ်အဲ့တည်ငြိမ်မှုရှိတဲ့တည်ငြိမ်အေးချမ်းတဲ့အခြေအနေတစ်ခုကိုဖန်တီးရမယ်ဆိုတော့အဲ့ဒီဟာမျိုးဖန်တီးနိုင်ဖို့အတွက်ဆိုရင် federal ကအရန်လိုအပ်တယ
်ဟိုဒီမိုကရေစီတို့ federal တို့ပြောတဲ့နေရာမှာလည်းကျွန်တော်တို့ဒီလူထုရဲ့အသိပညာပေးအသိပညာလည်းလိုအပ်တာဟုတ်တယ်မလားဒီဟာနဲ့ပတ်သက်လို့ဆိုအခုနောက်ပိုင်းမှာဆိုရင်ကျွန်တော်တို့သတိထားမိတာကဒီပြောင်းလဲမှုတွေစပြီးဖော်ဆောင်လာတဲ့နောက်ပိုင်းမှာဖက်ဒရယ်နဲ့ပတ်သက်ပြီးတော့တင်တန်းတွေပေးကြတယ်ပြုကြတယ်ဆိုများသောအားဖြင့်တိုင်းရင်းသားဒေသတွေမှာသွားလုပ်နေကြတာပဲများတယ်ကျွန်တော်တို့သတိထားမိတာလေဒီမြေပြန့်မြန်မာဒေသထဲမှာအဲ့လိုမျိုးဟာမရှိသလောက်ကိုရှားတယ်ဆိုတော့မြန်မာတွေကဖက်ဒရယ်ကိုသိဖို့မလိုလို့လားဆိုရဲမိကုံးကဖြစ်လာတယ်သိနေကြပြီလားသိပြီးနေကြပြီလားအဲ့ဒါကောဘယ်လိုမြင်မိလဲ
ကျွန်တော်တို့ဟို federal ဆိုလို့ရှိရင်များသောအားဖြင့်ဘာမှမဟုတ်တဲ့အခြားတိုင်းရင်းသားတွေကိုပြင်ကြရအောင်သူတို့တစ်ချိန်လုံးတောင်းဆိုခဲ့ကြတာပဲဆိုပြီးတော့အဲ့ဒီတောင်းဆိုခဲ့ကြတဲ့သူတွေစီပဲကျွန်တော်တို့အသိပညာပေးဖို့ပြန်တော့နေကြတာရှိရပါတော့ကျွန်တော်တို့ဆိုလို့ရှိရင်ဒီအခုလက်ရှိလုပ်နေတဲ့ယုံကြည်မှုတည်ဆောက်တဲ့အစီအစဉ်တွေမှာဆိုရင်ကျွန်တော်တို့ federal နဲ့ပတ်သက်ပြီးတော့အသိပညာလေးတွေကျွန်တော်တို့ဖြန့်ဖြူးပေးနေတာလေးရှိရဲ့ဒါပေမဲ့ federal ဆိုတာကိုကျွန်တော်တို့ကဟိုလေဘယ်လိုခေါ်မလဲတကယ်စနစ်တကျဟိုဘာသာရေးတစ်ခုကိုချင်းကပ်တယ်လို့မျိုးချင်းကပ်ထားတဲ့ကျမတို့ခုနကကျမတို့ပြောခဲ့ပင်လုံးပြန်တော့တာပေါ့နော်ကျမတို့ဂတိကဝတ်တိုင်းပြည်တစ်ခုကိုစုစည်းပြီးတော့ဟိုတည်ထောင်ရမယ်ဆိုရင်အဲ့ဒီဂတိကဝတ်ကလိုအပ်တယ်ပြီးတော့ဒန်းညီများမှုကိုပေးဖို့လိုတယ်ငါတို့အတူတကွတည်ထောင်နေဆိုတဲ့ယူဆချက်ပေါ့နော်အခြေခံယူဆချက်မျိုးရှိဖို့လိုတယ်ဆိုတော့အဲ့ဒါဟာကိုအခြေခံတဲ့ federal ပုံစံမျိုးကျမတို့ကအသိပညာဖြန့်ဝေဖို့အထူးသဖြင့်ဗမာအများစုရှိတဲ့နေရာတွေမှာလိုအပ်တယ
် federal ဆိုလို့ရှိရင်ဟိုရင်တော့အခုလက်ရှိပါသေးတဲ့အဲ့ဒီတန်ပြာခွတ်ထွက်မယ်ကိုတမ်းပြပြုတ်ခွဲမဲ့အယူအဆဆိုပြီးအရင်စစ်တပ်စစ်အစိုးရလက်ထက်ကမိုင်းတိုက်ခဲ့တဲ့အတွေ့အခေါ်အယူအဆကလည်းလူတချို့ရဲ့အကောင့်ထဲမှာ ရှိနေတော့မယ်လေသူသူဖြစ်နေတာမှပြည်သူတွေကြားရမှာမြန်မာလူထုကြားမှာဆိုတော့မဖြစ်ဖြစ်အောင်လို့အခုလုပ်နေတဲ့ဒီ The Wings Institute မှာဆိုလို့ရှိရင်လည်းဒီအမျိုးသားညစီကိစ္စရပါလူငယ်တွေသင်တန်းပေးနေတာရှိတယ်ဆိုတော့အဲ့ဒီမှာသင်တန်းပေးနေတာတော့တပိုင်းပေါ့နော်ဒီတက်ဒီသင်တန်းကိုရောက်လာကြတဲ့လူငယ်တွေရဲ့အမြင်ကြားထဲမှာရောဒီလိုမျိုးအခုသွားနေတဲ့ပြည်ပြင်ပြောင်းလဲရေးဒါမှမဟုတ်လဲ Federal စနစ် Democracy ပုံဖော်တဲ့ဟာတွေအပေါ်မှာသူတို့ရဲ့မိခွန်းနေရာဘယ်လိုရှိလဲသူတို့အမြင်နေရ
အသိပညာနဲ့အုံနောက်ကိုပြောင်းလဲဖို့စူးစမ်းတာထက်ဟိုသူကကျွန်တော်တို့ကသူတို့နှလုံးသားကိုပြောင်းလဲဖို့စူးစမ်းတာပေါ့နော်တင်နန်းပေးတာထက်ကျွန်တော်တို့အဲ့ဒီ data တွေကိုတွားတယ်သူတို့ရဲ့စကားသံကိုနားထောင်နေထိတွေ့မှုပေးတယ်ဆိုတော့ federal နဲ့ပတ်သက်ပြီးတော့ခွဲထွက်ရေးလို့ခုနကလူငယ်တွေကြားထဲမှာလည်းရှိတယ်လူကြီးတွေဟိုပေါ့နော်ပို့ပြီးတော့ဟိုအချက်လက်နဲ့ပို့ပြီးဝေးလူကြားမှာပို့ရှိရပါဆိုတော့အဲ့လိုဟာမျိုးမှာကျွန်တော်ထိတွေ့မှုပေးလိုက်တဲ့အခါကျတော့တိုက်ရိုက်မိခွင့်ရှိတယ် federal ဆိုတာကခွဲထွက်တာလားဟိုဘာဖြစ်လို့အခုအာဒီအဆွေးနွေးပွဲမှာပေါ့နော်ညီငယ်ဆွေးနွေးပွဲမှာအဓိကပြဿနာဖြစ်နေတဲ့ဟိုတခုတီးတော့တက်မတော်ဆိုတဲ့စကားရဲ့ပုံမှာဘာလို့ညင်းနေတာလဲပေါ့နော်ဟိုဒါတခုတီးတော့တက်မတော်မဖြစ်ချင်ဘူးလားတို့နောက်တစ်ခုကဟိုဘာလို့ခွဲထွက်ခွင့်ကိုတောင်းနေတာလဲပေါ့အဲ့တော့ဆိုအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ထိတွေ့ခွင့်ရတဲ့အခါကျတော့ဓာတ်ရိုက်မိခွင့်မိလို့ရတယ်အဲ့ဒီပုံမှာလည်းအဖြေအစင်းနဲ့ရှိပြီလား
လက်ရှိနိုင်ငံရေးအနေအထားတွေမှာပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအောက်မှာတိုင်းရင်းသားပြည်သူတွေရောမြန်မာပြည်သူတွေရောတကယ်ကိုစည်စည်လုံးလုံးနဲ့ဟိုတက်တက်ဝုံဝုံညှော်မှန်းခဲ့ကြတဲ့အတိုင်းဒီလွတ်လပ်ရေးဖခင်ကြီးတွေမြန်မာခဲ့တဲ့အတိုင်းဟိုတိုင်းပြည်ပြည်တော်စုစနစ်ကြီးကိုဖော်ဆောင်ဖို့အတွက်ကျွန်တော်တို့ဒီအဆုံးသတ်အနေနဲ့ပေါ့နော်ဘယ်လိုပုံဖော်ကြမလဲဖက်ဒရယ်ကပထမလားဒီမိုကရေစီကပထမလားဆိုတာဟာအဲ့ဒီဟာဘယ်လိုကျွန်တော်တို့ညီကုန်းကျို့သုံးသပ်လို့ရမလဲ
အာကျွန်တော်တို့ဒီတိုင်းပြည်ကြီးထဲမှာအတူတူနေလာတာ90ကျော်လာပြီ90ကျော်လာတဲ့အခါမှာဒီနေ့အထိကျွန်တော်တို့မငြိမ်းချမ်းသေးဘူးမငိမ်းချမ်းသေးဘူးဆိုတော့ကျမတို့တွေကငိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ခြင်းနဲ့စိတ်ရှိသေးသလားဒါကျမတို့ဒါအရင်အခြေခံကြတဲ့မိခွန်းဖြစ်တယ်ဒါကိုကျမတို့မေးတင်တယ်ဒါကျမဒီမှာကောင်းကောင်းကြီးပြောရဲတယ်ကျမတယောက်တည်းအနေနဲ့ဆိုရင်တော့ဒါကျမတို့ဒီတိုင်းပြည်ကြီးထဲမှာဒီပြည်ထောင်စုကြီးထဲမှာကျမတို့ငိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်လို့လည်းစိတ်ရှိတယ်ရှိတဲ့အခါမှာအဲ့ဒါကိုကျမတို့ကအတင်းရင်တုတ်သွင်းလို့မရဘူးမီဒီခါမှခွဲမထွက်ရဆိုတော့ပုံမှန်မျိုးတွေနဲ့တွတ်သွင်းလို့မရအောင်ဟိုကျိုးနဲ့ခြီထားတာထက်ဟိုမမြင်နိုင်တဲ့ဂတိကဝတ်တွေတန်ရောစင်တွေနဲ့ခြီနောင်ထားတဲ့ပြည်ထောင်စုကပို့ပြီးတော့မှခိုင်မာနိုင်မယ်လို့ကျွန်တော်တို့ယူဆတယ
်အမျိုးသားပြန်လည်ညီညာစီပေါ့နော်တောင်အာဖရိကမှာဆိုရင်ဒါတော်တော်လေးအောင်အောင်မြင်လောက်ခဲ့တဲ့ဥပမာတွေရှိတယ်မဖြစ်လို့လဲကိုယ်တိုင်လေ့လာခဲ့ကြတဲ့အနေအထားတွေရှိတာဆိုတော့အဲ့ဒီဟာတွေရဲ့အရေးပါမှုအပါဝင်ပေါ့ဒီကျွန်တော်တို့ရှေ့ဆက်သွားမယ်လန်ခီမှာအဲ့လိုအတလဲဆိုတော့ကျွန်တော်ညီကုန်းချိုလို့ပြောပါဦ
းကျွန်တော်တို့ဒီလူဖွဲ့စည်းကဟိုဖြစ်ခဲ့တဲ့အနာတွေအများကြီးရှိအောင်ခံစားချက်တွေလည်းအများကြီးရှိရယ်နစ်နာခဲ့တာတွေလည်းအများကြီးရှိတယ်ဆိုတော့နစ်နာခဲ့တာတွေအများကြီးရှိတဲ့အပေါ်မှာကျွန်တော်တို့ကဒီနစ်နာခဲ့မှုတွေတကယ်ဆုံးရှုံးနစ်နာခဲ့ရယ်ဆိုတော့ဟိုအခြေအနေတွေကိုကျွန်တော်တို့ကလက်ခံဖို့လုပ်တယ်အဲ့တော့ကျွန်တော်တို့အခုကြိုးစားနေတာတော့ကျွန်တော်ကိုလူဖွဲ့စည်းရနေပြီးတော့ကြိုးစားနေတာပေါ့နော်လူဖွဲ့စည်းအချင်းချင်းကြိုးစားနေတာကြီးတော့ရှိရယ်ဒါပေမဲ့ကျွန်တော်တို့အစိုးရကမွာရာပိုင်းရစူးစမ်းနိုင်ရင်တော့ကျွန်တော်ပို့ပြီးတော့အောင်မြင်တဲ့ဟိုတိုင်းပြည်တိဆောက်ခြင်းဖြစ်မှာပေါ့ကျွန်တော်တို့ဟို nation building တိုင်းပြည်တစ်ခုကိုဘယ်လိုပြန်တိဆောက်မလဲဆိုတာကျွန်တော်ခုနပြောသလိုပုံတရံနေနဲ့တိဆောက်လို့မရပါဘူးဟိုကော်မတီတွေဖွဲ့ပြီးတော့ကျွန်တော်တို့ဟိုဝတ်စုံတိုင်းသားဝတ်စုံတွေဝတ်ပြီးတော့ပုံတရံနေနဲ့တိဆောက်ထားတယ်တကယ်စိတ်ဆန္ဒနဲ့တိုင်းပြည်တစ်ခုကိုငါတို့အတူတကွပြန်ပြီးတိဆောက်ချင်တယ်ဆိုတော့စိတ်မျိုးပေါ်လာအောင်တိဆောက်ဖို့လိုတယ်ကျွန်တော်တို့ဟိုဗမာအများစုကဗမာတိုင်းသားအများစုကပဲငါတို့ကဟိုငါတို့တိုင်းပြည်ကိုနှိပြောအောင်ဖန်နီးပေးမယ်ပေါ့နော်ငါတို့နဲ့ပဲပေါင်းနေပါလို့စူးစမ်းရတဲ့တကယ်ကိုဗမာတွေရောတခြားရှမ်းချင်းကချင်လူနယ်မျိုးစုအသေးလေးတွေဟာအစဒီတိုင်းပြည်မှာငါတို့စုစုစည်စည်ပေါင်းစုတိဆောက်ချားတဲ့တိုင်းပြည်တစ်ခုကိုဖော်ဆောင်မယ်ဆိုတဲ့စိတ်ဆန္ဒမျိုးနဲ့တိဆောက်မှသာလဲအဲ့ဒီတိုင်းပြည်ကခိုင်မာတဲ့မြင့်မြန်တဲ့တိုင်းပြည်ဖြစ်လိမ့်မယ်လို့ကျွန်မအနေနဲ့ယုံကြည်တယ်ကျွန်တော်တို့ဟိုအတင်းချုပ်ထားတာကဟိုကျွန်တော်တို့ပို့ပြီးတော့ဟိုဘယ်လိုခေါ်မလဲ PR နဲ့ပေါ့နော် PR နဲ့ဆွဲချုပ်ထားတာကကျွန်တော်တို့တုံ့ပြန်မှုပို့ပြီးတော့ဖြစ်စေပါတယ်စိတ်ဆန္ဒကိုသာတိဆောက်ဖို့လိုပါတယ်အဲ့တော့ဂတိကဝတ်တွေကိုကျွန်တော်ဖြည့်ဆည်းပေးဖို့လိုတယ်ဖြစ်ခဲ့တဲ့ပြဿနာတွေကိုကျွန်တော်ဖြေရှင်းပေးဖို့လိုပါရှင
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်မင်းရောင်းကျေးဇူးတင်ပါတယ
်ဒါကတော့လူငယ်ကောင်းဆောင်တွေကိုတွေ့ဆုံမေးမြန်းပြီးတော့ကိုစောဝင်းလိုင်ကမြမရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ခဲ့တာပါရှင်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အပအဝင်မြန်မာပြည်ကပေးစာများထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပထမဦးဆုံး NLD ရဲ့တိုင်းရင်းသားရေးရာကော်မတီအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုအရင်ဆုံးနားဆင်ရမှာပါရှင်။
ဂူလာနှစ်ရက်နေ့ကအာနာယအန်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာလာမယ့်2020ရွေးကောက်ပွဲအတွက်ရည်ရွယ်ပြီးဗဟိုတိုင်းသားရေးရာကော်မတီတရက်ကိုဖွဲ့စည်းလိုက်တယ်လို့ထုတ်ပြန်ကြေညာပါတယ်။ကော်မတီကို NLD ပါတီရဲ့ကချင်တိုင်းသားပြည်သူ့လွှတ်တော်အမတ်ဦးအင်ထုံးခါနော်ဆန်ကိုဥက္ကဋ္ဌ၊ကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြစ်ကိုဒုက္ကဋ္ဌ၁ဒေါက်တာတင်မျိုးဝင်းကိုဒုက္ကဋ္ဌ၂တာဝန်ပေးပြီးဖွဲ့စည်းထားတာတွေ့ရပါတယ်။ဒီကော်မတီဟာတိုင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးမှုတွေလုပ်မယ်လို့အကြမ်းပြင်းယာထားပေမဲ့ရွေးကောက်ပွဲမှာမဲဆန္ဒနယ်မြေအပြေးယူလုပ်တာမျိုးတော့လုံးဝဆွေးနွေးမှာမဟုတ်ဘူးလို့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောဆိုထားပါတယ်။လက်ရှိ NLD ပါတီနဲ့တိုင်းသားနိုင်ငံရေးပါတီတွေရဲ့ဆက်ဆံရေးအခြေအနေဘယ်လိုရှိနေသလဲ။အာဏာရ NLD ပါတီဟာဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်မယ်လို့ကြွေးကြော်နေသလိုတကယ်ပဲဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေသလား။အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးရာကော်မတီကရောအကျိုးဖြစ်ထွန်းတာတွေလုပ်နိုင်မလားဆိုတာလေ့လာတင်ပြသွားပါမယ်။
1990ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေစတင်တည်ထောင်ခွင့်ပြုလိုက်ခြင်းကစ2015 NLD ပါတီရွေးကောက်ပွဲအနိုင်ရချိန်အထိ NLD နဲ့တိုင်းသားပါတီတွေဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်။အထူးသဖြင့်ရက်ဆက်ကြမ်းကြုတ်တဲ့ဆင်အာနာရှင်တွေရဲ့ PC နှိမ့်ဆက်မှုအမျိုးမျိုးကိုအတူတကွကြမ်းကြမ်းခံတွန်းလှန်ခဲ့ကြတဲ့သမိုင်းကြောင်းရှိခဲ့လို့ပါပဲ။2010ပြည်နှစ်မှာဆင်အာနာရှင်တွေကသူတို့ဘာသာသူတို့ရေးဆွဲထားတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုအသုံးပြုပြီးသူတို့ကိုယ်တိုင်ကြီးကြပ်ကျင်းပပေးတဲ့ရွေးကောက်ပွဲဟာလွတ်လပ်မှုတရားမျှတမှုမရှိလို့ NLD ပါတီရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အပါအဝင်ကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့တိုင်းသားပါတီတွေကလည်းဝင်ရောက်ရှင်ပြိုင်တာမလုပ်ခဲ့ကြပါဘူး။ဒီအတွက်ဆင်အာနာရှင်တွေကျင်းပပေးတဲ့ရွေးကောက်ပွဲရွေးကောက်ပွဲရလဟာမေးခွန်းထုတ်เสียဖြစ်ခဲ့ပြီးနောက်ပိုင်းရွေးကောက်ပွဲဥပဒေနီးဥပဒေတွေကိုပြင်ပေးတာကြားပြတ်ရွေးကောက်ပွဲလုပ်ပြီးဒေါအောင်ဆန်းစုကြည်နဲ့ NLD အမတ်တွေကိုလွှတ်တော်တွင်ခေါ်သွင်းတဲ့အခြေအနေရောက်စေခဲ့ပါတယ်။အဲ့ဒီကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့ဒိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့သဘောထားကွဲလွဲမှုဟာ2016ခုနှစ်စံ NLD ပါတီအစိုးရဖွဲ့ချိန်ကစပါတယ်။NLD ပါတီခေါင်းဆောင်တွေဟာရွေးကောက်ပွဲမှာသမရရွေးနိုင်အစိုးရဖွဲ့နိုင်လောက်တဲ့အထိမဲအပြတ်သက်နိုင်ရခဲ့ပေမယ့်အစိုးရဖွဲ့တဲ့အခါမဟာမိတ်တိုင်းရင်းသားပါတီတွေကတိုင်းရင်းသားတွေစုံစုံညီညီထည့်သွင်းဖွဲ့စည်းတယ်ဆိုတဲ့ပုံရိပ်ကိုလိုချင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဖွဲ့တဲ့ဘသူတွေထည့်သွင်းတင်တယ်လဲဆိုတာသက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့တိုင်ပင်နာမျိုးမလုပ်ခဲ့ပဲကိုဘာသာကိုရွေးချယ်ကန့်လန့်ခံထားခဲ့တာကြောင့်သဘောထားကွဲတွဲမှုစပြီးဖြစ်ပေါ်ခဲ့တာပါအထင်ရှားဆုံးကတော့ကာလကြာရှည်မဟာမိတ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ဖြစ်ပြီး NLD ရဲ့ပြည်ထောင်စုအစိုးရဝန်ကြီးတနေရာနဲ့ပြည်နယ်ဝန်ကြီးတနေရာပေးမဲ့ကန့်လန့်ချက်ကိုငြင်းပယ်ခဲ့ပါတယ်
အနေဒီအစိုးရတာဝန်ယူပြီးနောက်ပိုင်းကာလမှာလဲပြည်တော်စုအစိုးရအဖွဲ့ပြည်내အစိုးရအဖွဲ့တွေနဲ့လွှတ်တော်အသီးသီးရဲ့လှုပ်ဆောင်ချက်တွေဟာမဟာမိတ်တိုင်းသားပါတီတွေကိုကျဉ်းနှံ့မှုမဖြစ်စေခဲ့ပါဘူးတကယ်တော့2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်တော်စုအနှစ်သာရလုံးဝမရှိတဲ့ဖွဲ့စည်းပုံလို့ပြောနိုင်ပါတယ်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်ဆိုပြီးနာမည်နှမျိုးနဲ့လွှတ်တော်နှစ်ရဖွဲ့စည်းထားပေမဲ့တဘောရကွယ်လဲတာတွေရှိရင်လွှတ်တော်နှစ်ရပေါင်းဆုံးဖြတ်တာကိုကြည့်ရင်ပဲလွှတ်တော်နှစ်ရဟာဒန်းတူမဟုတ်ဟန်ပြသဘောတော့ခွဲခြားထားတာသိမြင်နိုင်ပါတယ်ဒါပေမဲ့ဖွဲ့စည်းပုံကဘလို့ပဲပြဋ္ဌာန်းထားပါစေတကယ်တမ်း NLD ပါတီကသာဆန္ဒရှိရင်အစိုးရအဖွဲ့လုပ်ရက်တွေမှာလွှတ်တော်တွေထဲမှာပြည်တော်စုပုံသဏ္ဍာန်ဖြစ်အောင်ဖက်ဒရယ်အနှစ်သာရပေါ်အောင်ကောင်းကောင်းအကောင့်ထည့်ဖော်လို့ရပါတယ်အဓိပ္ပာယ်ကတော့လွှတ်တော်တွေရောက်လာတဲ့တိုင်းသားပါတီတိုင်းသားအမတ်တွေနဲ့နီနီကပ်ကပ်ပူးပေါင်းဆောင်ရွက်ပြည်내အရေးအရာတိုင်းသားအရေးအရာငြိမ်းချမ်းရေးအရေးအရာတွေနဲ့ပတ်သက်ရင်တိုင်းသားပါတီတွေရဲ့သဘောထားနဲ့တထက်တဲကြအောင်ညှိနှိုင်းဆွေးနွေးပြီးမှဆောင်ရွက်တာမျိုးပါ
တကယ်လက်တွေ့မှာတော့အဲ့ဒီလိုအခြေအနေပေါ်ပေါက်မလာယုံမကကာလကြာရှည်ဒုက္ခအတူတူခံခဲ့ကြတဲ့ဆရာနာရှင်စနစ်ကိုအတူတကွတိုက်ပွဲဝင်ခဲ့ကြတဲ့မဟာမိတ်တိုင်းသားပါတီတွေနဲ့ပုံမှန်တွေ့ဆုံပွဲလောက်ကိုတောင်ကျင်းပနိုင်ခြင်းမရှိတော့တာကိုတွေ့ကြရလိုပါပဲဒီအခြေအနေကိုကြည့်လိုက်ရင် NLD ပါတီဟာ Federal ပြည်ထောင်စုတည်ဆောက်မယ်လို့တဖွာဖွာပြောဆိုနေပေမဲ့တကယ်အခွင့်အရေးရသည့်တိုင်ဘာကူမှဖြစ်ဖြစ်မြောက်မြောက်အကောင့်ထဲပေါ်လာမျိုးမတွေ့ရတာမို့တကယ်ပဲဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့ဆန္ဒရှိရလားဆိုတာမေးခွန်းထုတ်เสียဖြစ်လာပါတယ်အခုဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုယ်တိုင် NLD ဟာတကယ်ပဲဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ခြင်းပါရဲ့လားဆိုတာတွေးတောဆပြုလာပါပြီ2008ဖွဲ့စည်းပုံရဲ့ပေးထားချက်အရရွေးကောက်ပွဲနဲ့ပတ်သက်ပြီး NLD အနေနဲ့မာနတက်မယ်ဆိုရင်လည်းတက်เสียပါသမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဆိုရင်ပြည်ထောင်စုအဆင့်လွှတ်တော်အတွက်အမတ်နေရာ333ရောက်နိုင်ဖို့လိုပါတယ်ဖွဲ့စည်းပုံအရတိုင်းခုနှစ်တိုင်းမှာအမတ်နေရာ292နေရာရှိပြီးပြည်내ခုနှစ်ခုအတွက်အမတ်နေရာ209နေရာပဲရှိပါတယ်တိုင်းသားပါတီတွေအလွန်အားကောင်းပြီးပြည်내တွေမှာအနိုင်ရမှုများတဲ့ဆိုသည့်တိုင် NLD ပါတီဟာပြည်내တွေကနေအမတ်နေရာ200ကျော်မှအမတ်50 60လောက်ရရင်ပဲလွတ်လွတ်ကျွတ်ကျွတ်သမရရွေးနိုင်အစိုးရဖွင့်နိုင်ပါပြီပြည်내တွေမှာတက်ဆိုင်ရာတိုင်းရင်းသားမဟုတ်သူတွေနေထိုင်ပြည့်နှက်မှုများပြားလာတာမဲပေးခွင့်ရနေတာကလည်းတိုင်းရင်းသားပါတီတွေထက် NLD လိုပါတီမျိုးကိုပိုးပြီးအသာရစေပါတယ
်ဒါကြောင့်လဲ NLD ပါတီဟာတိုင်းသားပါတီတွေနဲ့အမတ်နေရာမဲဆန္ဒနယ်မြေညှိနှိုင်းအလဲလဲလုပ်ပြီးပြိုင်မှာမဟုတ်ဘူးလို့ခတ်တင်တင်ပြောဆိုနေတာဖြစ်ပါတယ်ဒီလိုမာနထောင်လွှားတဲ့ပြောဆိုချက်ကြောင့်ပဲကာလကြာရှည်မဟာမိတ်ဖြစ်ခဲ့တဲ့စီးလုံးညီညွတ်သောတိုင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်တိုင်းသားပါတီတွေက NLD နဲ့ဘာမှဆွေးနွေးစရာမရှိဘူးလို့ထုတ်ဖော်ပြောဆိုတဲ့အဆင့်ရောက်ခဲ့ပါပြီဒီချက်တွေကိုကြည့်ရင် NLD ပါတီကဖွဲ့စည်းတဲ့ဗဟိုတိုင်းသားရေးရာကော်မတီဟာတိုင်းသားအရေးပြည်တော်စုအရေးဖက်ဒရယ်အရေးတွေကိုစွမ်းဆောင်နိုင်လိမ့်မယ်ဆိုပြီးမျှော်လင့်လို့ရနိုင်ပေမဟုတ်ကြောင်းပ
ါအပတ်စဉ်တင်ဆက်နေတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်နဲ့တဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးကြပါမယ်
ရရှိမှာကျောင်းအလား NLD ပါတီဟာမကြခင်ဂျပန်ကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ် NLD ပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကြလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြိုင်ရမယ့်အခြေအနေမျိုးမှာအခုလိုဗဟိုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ် NLD ပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပောင်းဆွနီမိမြလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပောင်းဆွနီမိမြကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ကောင်းညုံတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့မဲဟစ်တနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ
။
နှစ်သက်ရဲ့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာကြတဲ့တောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါရနော်။အခုအရေးအဦးဆုံးနှစ်သက်နှုတ်ခွန်းဆက်စကားဆိုလာကြတဲ့တောရရှင်ရဲ့စာတွေကိုပြောပြပေးချင်ပါသေးတယ်။မောင်တုံညမန်းဆိုတဲ့တော်ရရှင်ရဲ့နှစ်သက်စုတောင်းကတုံညဘလာမဟုတ်ဖဲနဲ့အတော်လေးကိုမင်္ဂလာပေါင်းဆောင်ရင်းပေးလာလို့အထူးကျေးဇူးပါလို့အရင်ပြောချင်ပါသေး
။ VOA ဖွဲ့သူဖွဲ့သားအားလုံးစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြ၍စီးပွားဥစ္စာတိုးတက်ကြွယ်ဝကြပါစေ။ကျွန်တော်မြန်မာနိုင်ငံတော်ကြီးလည်းစစ်ပွဲတွေခြုံငင်း၍အေးချမ်းသာပြီးတိုင်းသားညီကိုမောင်နှမများအေးချမ်းသာရစွာနေနိုင်ကြပါစေ။
ဟုတ်ကဲ့ပါတိုင်းသားညီကောင်မောင်နှမများအေးချမ်းသာယာစွာနေနိုင်ကြပါစေတဲ့မြန်မာနိုင်ငံအတွက်အထူးလိုအပ်နေတဲ့ဆုတောင်းဖြစ်ပါလေပက်ထရစ်ရှာမာဆိုတဲ့တော်ရရှင်ကတော့နှစ်သက်မှာ VOA ဝိုင်းတော်သားတွေအားလုံးပျော်ရွှင်ကျန်းမာချမ်းသာပါစေပို့ပြီးတော့အောင်မြင်ပါစေကြောင်းဆုတောင်းပေးလိုက်ပါတယ်လို့အစားချီပြီးတော့အခုလိုမျိုးနှစ်သက်ဆုမွန်ချွေလာပါတယ
်ငယ်စီကတည်းကအဖေ VOA နားထောင်နေတာပါကိုယ်တိုင်လည်းရောပြီးနားထောင်ဖြစ်ခဲ့တယ်နောက်ပိုင်း VOE သတင်းနောက်ပထောင်လိုက်ရရင်အဲ့ဒီနေ့အတွက်တခခုလုံးနေတယ်လို့ပဲဟိုးရင်ကတော့ရေဒီယိုခေပေါ့အဖေကလေးကလက်ဆင့်ကမ်းလာလိုက်တာအိတ်ဆောင်တက်ခဲရေဒီယို၃လုံးတောင်ဖြစ်နေပြီမနေ့လမ်းလျှောက်ထွက်လဲ VOE နားထောင်ရင်ပေါ့အခုတော့ဖုန်းနဲ့ကြီးကြီးလင်းလင်းပဲနားထောင်ပြစ်တယ်အဆင်ပြေပါတယ်ကမ္ဘာသတင်းမြန်မာသတင်းဘုဒ္ဓအချိန်မီတည်ခွင့်ရလို့ကျေးဇူးတင်ပါတယ်အသက်60ကျော်နေပါပြီနှစ်စဉ်နှစ်တိုင်းVOA calendar ပို့ပေးလို့လဲထပ်မံပြီးကျေးဇူးတင်ရပါတယ် VOA
သရရှင်ပက်ထရစ်ရှာမာရဲ့နှစ်သက်စုတောင်းလက်ဆောင်မှုဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်စာအုပ်လရင်နဲ့ရေးပြီးတော့ scan လုပ်ပြီးတော့ဖတ်ပြီးတော့ပို့လာတဲ့ကြောက်စင်မျိုးကဘဘကျွေရဲ့စာကိုလဲလက်ခံရရှိပါတယ်အထူးကျေးဇူးတင်ပါတယ်ဘဘကြီ
းတို့ကအသက်80အရွယ်လူကြီးတူပါဒါကြောင့်သမီးလို့ပဲကင်မွန်းတက်လိုက်ပါတယ် VOA အဖွဲ့တော်သားများအားလုံးချမ်းသာချမ်းသာကြပါစေမိဘများစကားရပုံစံမျိုးချရတော့ဘ ഹു ဒ္ဓရတိုးရပါတယ်မညိုရဲ့မတူတာလေးတွေကိုလည်းလွမ်းမိပါရဲ့ရခင်အဖွဲ့တော်ဟောင်းသားတွေဒေါ်မြင့်မြစ်စောတို့ဦးဝင်းအောင်တို့ကအစအားလုံးကိုသတိရမိပြန်ပါတယ်မီဒီယာကောင်းတစ်ခုအဖြစ်ကမ္ဘာအကျိုးမြမအကျိုးဆက်လက်သေပိုးနိုင်ကြပါစေတောင်းပန်ချင်တာကမနက်၈နာရီနားထောင်ခွင့်ရသူမို့ဖိုင်မားမပွင့်မိအောင်ကျိုးစားဆောင်ရွက်ပေးစေချင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဘဘကျွေမနေ့၈နာရီပြန်လွင့်အစီအစဉ်ကိုနားထောင်တဲ့ဘဘကျွေအတွက်နှစ်သက်မှာဒီဖိုင်မားတွေမနားထောင်မိပါစေနဲ့လို့ဆုတောင်းမိပါရနော်တစ်ခါတစ်ခါကျမတို့တွေဆောင်းတွင်းအချိန်ပြောင်းတဲ့အခါမျိုးဒါမှမဟုတ်လေຫນွေဥအချိန်ပြောင်းတဲ့အခါမျိုးတွေမှာဆက်ကနေပြီးတော့အော်တိုမေးရှင်းအလိုလျောက်ဆွဲယူရတဲ့စနစ်ကအချိန်မှားပြီးတော့ဆွဲထားပါတယ်အဲ့ဒါတစ်ရက်နှစ်ရက်ပါဘာလို့လဲဆိုတော့ချက်ချင်းဒီ system ကို update လုပ်ရတာမလို့ပါချက်ချင်း system ကိုပြန်ပြီးတော့ပြောင်းပြီးတော့ဒီဆက်ကိုအမိန့်ပေးရတာမလို့ပါဒါမဲ့ဒီဟာကိုတေချာတတိထားလှုပ်ဆောင်မှု engineer ဌာနကိုတတိပေးထားပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကအမြဲတမ်းစာရင်းနေကြမြန်မာသမားတော်ကြီးဦးသိန်းထွန်းစီကအစာမလာတာကြားလို့တော့မှတော်တော်ကဦးသိန်းထွန်းအကြောင်းကိုကျွန်မစဉ်းစားနေမိပါတယ်တိုက်တိုက်ဆိုင်ဆိုင်မဲ့ဟိုဒီနေ့ကဒီသမားတော်ကြီးအန်တီဒေါခင်စိုးဝင်းစီရေးထားတဲ့စာကိုကျွန်မတို့လက်ခံရရှိပါတယ်ရန်ကုန်ရုံးကနေပြီးတော့ဒီစာတွေကိုအချိန်မီစကန်ဖတ်ပြီးတော့ပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်မြန်မာသမားတော်ကြီးဦးသိန်းထွန်းကအခုလိုရေးလာတာပ
ါ VOA ဒေါခင်စိုးဝင်းရဲ့မန္တလေးမြို့အနှစ်140ကရွှေချောင်းတော်ကြီးအကြောင်းကိုပြည်စုံစွာမေးမြန်းတင်ဆက်ပေးသွားသည်ကိုနာတော်တာဆင်လိုက်ရတော့ရှေးခေတ်ဟောင်းအောက်မေဘွေရကျွန်တော်တို့ဝါသနာထုံသူတွေအတက်တော့တံပိုးဖြတ်လို့မရပါဘူး VOA ဒေါခင်စိုးဝင်းကိုလည်းဂျေဇူးအထူးတင်ရှိပါတယ်ရွှေမန်းမြို့ကြီးကိုရောက်တော့အခါမှာတွားရောက်ပြီးပြန်လည်ပြုပြင်မှုတွေကိုကြည်ညိုလေ့လာပါဦးမယ် VOA ဒေါခင်စိုးဝင်းကိုဤကျမ်းမှာစိတ်ဤချမ်းသာခြင်းဖြင့်ထာဝရပြည့်စုံနိုင်ပါစေ
သမားတော်ကြီးဦးသိန်းထွန်း VOA အစီအစဉ်တွေကိုမှတ်မှန်နောက်ပိုင်းမှာလည်း VOA ရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုပါနားဆင်ပြီးအားပေးနေတဲ့ပုံရပါရဲ့နော်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒါနဲ့နှစ်သက်မကူခင်လေးမှာကျမတို့ VOA ဝိုင်းတော်သားတွေအဲတော်တော်များများပဲအေးအေးမိပြီးတော့အတန်တွေဝင်နေကြအတန်တွေနားနေကြတာအခုတလောအတန်လွှင့်အစီအစဉ်တွေကိုနားထောင်ကြည့်ရင်သရရှင်တွေသိကြမယ်ထင်ပါတယ်ဟိုတပတ်ဆယ်ရက်ဆိုရင်တော့ပြန်ပြီးတော့ကောင်းသွားပြီးအတန်ပြန်ထွက်သွားတာမျိုးပါလောလောဆယ်တော့တော်တော်လေးကိုဖတ်ရတဲ့အတန်တွေအဆင်မပြေဖြစ်နေလို့အားလုံးသိခံပြီးတော့နားဆင်ကြပါလို့ပဲပြောချင်ပါတယ်နော
်
ကိုမောင်လဲဆိုတဲ့တော်ရရှင်ရေးလာတဲ့နှစ်သစ်နှစ်ခုမှာတော့2020နှစ်သစ်မှာဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပြီးတော့လူရင်စင်နာတွေပြည့်စုံကြပါစေလို့ဆုမွန်တောင်းပေးပါတယ်တဲ့ကျေးဇူးတင်ပါတယ်ကိုမောင်လဲသူက
ဒါရအေးချမ်းကြပါစေ VOA ဝိုင်းတော်သားများ VOA နားထောင်တာနှစ်30နီးပါးရှိပါပြီယခုတိုင် VOA ကကောင်းနေစေအားပေးနေစေပါတင်အစ်စ်တွေကိုအချိန်နဲ့တပြေးညီတည်ခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါဒါရတဲ့နေ့သစ်နတ်နတ်ခင်းတွေမှာအတန်ကြည်လင်ပြတ်သားပြီးအတန်ဩဇာကောင်းတဲ့ VOA ဝိုင်းတော်သားတွေရဲ့တင်တွေကိုနားဆင်ရတာတကယ်ကိုကျေနပ်မိပါတယ်လို့ချင်းတွင်မြကန်တပေးစင်သေးကြီးရွာကနေ VOA ဝိုင်းတော်သားအားလုံးသားရပျော်ရွှင်နိုင်ကြပါစေလို့နှုတ်ခွန်းဆက်လိုက်ပါတယ် VOA
ဟုတ်ကဲ့ပါကျမတို့ဝိုင်းတော်သားတွေကလည်းသောရရှင်နေအားလုံးသားရပျော်ရွှင်နိုင်ကြပါစေလို့ပြန်ပြောနှုတ်ခွန်းဆက်တာပါတယ်ရှင်ဒီဇင်ဘာ26ရက်နေ့ကရင်နှစ်တကူနေ့မှာနှစ်သစ်စုမတောင်းလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖတ်ပြပေးချင်ပါတယ် Soul Lab ဆိုတဲ့သောရရှင်မှာ
ကရင်နှစ်မှာ VOA ဖွယ်သားအားလုံးစိတ်ချမ်းသာကိုကျမ်းမှာရှိကြပါစေတည်င်းနေလည်းနေ့စဉ်ပို့ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အဖွယ်သားရဲ့ဓာတ်ပုံလည်းပို့ပေးလို့ရမယ်ဆိုရင်ပို့ပေးပါအောင
်ဟုတ်ကဲ့ပါကရင်နှစ်တင်မှာလည်းဒီသောရရှင်ကအဖွဲ့သားတွေအားလုံးကျမကိုစိတ်မြဲကြပါစေဆိုပြီးဆုတောင်းပေးလာတာပါဟုတ်ကဲ့ကျမတို့အခုလိုမျိုးပဲလူမျိုးပဲပါတာရဲ့နှစ်တကူပဲဖြစ်ဖြစ်နှစ်တကူနှုတ်ခွန်းဆက်တန်နေကြရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာချီးမြှင့်မိပါတယ်ကိုဆောလော့ဖ်ကဓာတ်ပုံပို့ပေးပါအောင်ဆိုလို့ကျမတို့ဒီအဖွဲ့သားတွေဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကြည့်ချင်နေဆိုတော့ကျမတို့ရဲ့ Facebook ပေါ်က VOA မြန်မာပိုင်းစာမျက်နှာမှာလာပြီးကြည့်ရှုနိုင်ပါတယ်လို့အသိပေးချင်ပါတယ်ကျမတို့ VOA ရုံးကဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဒီအခမ်းအနားတွေကဓာတ်ပုံတွေနောက်ပြီးတော့ဟိုအထူးကိစ္စရှင်ရှိသူမျိုးကြိုးကြကြိုးကြတင်ပေးထားတဲ့ပုံတွေအဲ့ဒီမှာတော့ပြီးကြည့်လို့ရပါတယ်ကျမတို့ဗီဒီယိုအစီအစဉ်တွေမှာလည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံတွေကိုမကြခဏတွေ့နိုင်ပါတယ်နော်နာနာဆိုတဲ့တော်ရရှင်ကတော့ပြက်ကြိန်ပို့ပေးလို့ကျေးဇူးပါတဲ့နက်နက်တိုင်းရေဒီယိုနားထောင်ရကြုံနဲ့ပါတယ်မိုးလင်းနာနဲ့ရေဒီယိုဝါသနာရှင်မှာဈေးရောင်းရင်းနဲ့နားထောင်တာနှစ်ပေါင်း30ရှိပါပြီတဲ့အများကန် view ရေတော်ရရှင်ဖြစ်ပါတယ်ခုနကတော့တော်ရရှင်တယောက်ကမောင်တုံညဆိုတဲ့တော်ရရှင်တယောက်စာရေးလာတာတော်ရရှင်နေကြားလိုက်မယ်ထင်ပါတယ်နော်ဒီတစ်ခါလေတိုက်တိုက်ဆိုင်ဆိုင်နောက်ထပ်တော်ရရှင်တယောက်ကတော့တုံညကျွင်းဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကတော့မြန်မာနိုင်ငံငိမ့်ငယ်ရေးအတွက်နှစ်သစ်မှာဆူတောင်းလာပါတယ်
2020ပဲဖြစ်ဖြစ်ဘယ်နှခုနှစ်ယောက်ယောက်ဗမာကိုလိုနီကျွန်းပွားကမလွတ်သမျှတိုက်ပွဲတွေကဖြစ်နေမှာမလို့ကျွန်တော်တို့တိုင်းရင်းသားတွေတည်ရင်တည်ပါစေကိုပီကိုကိုလူမျိုးမအုပ်ချုပ်ရတဲ့၍တိုက်နေရမှာပါနောင်လာလောက်သားတွေလည်းတိုက်နေရမှာပါ
ဒါနဲ့ဇန်နဝါရီလ1ရက်နေ့နှစ်တကူနေ့မှာပြည့်ခတ်ရက်စည်ရေးကြီးညာသွားတဲ့တဲ့တဲ့ပုတ်တော်ရရှင်နဲ့ကြားလိုက်မယ်ထင်ပါတယ်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကတစ်ဖက်သက်အဖြစ်ရဲ့ကြီးညာသွားတာဖြစ်ပါတယ်တက်မတော်နဲ့စည်ရေးတင်မာနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဖွဲကနှစ်လတာတစ်ဖက်သက်အပြစ်ခံရက်စဲလိုက်ကြောင်း2020ပြည့်နှစ်တင်မှာကျင်ညာလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တော်ရရှင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်မောင်ရဲကြီးဆိုတဲ့တော်ရရှင်ဘယ်လိုသဘောထားရှိပါလဲ
ငိမ့်ညံ့တဲ့မြန်မာပြည်ကြီးဖြစ်စေချင်ပါပြီစစ်တိုက်သူတွေစစ်ပင်ပန်းလာကြလို့ပြည်သူတွေလည်းကပ္ပလေမျက်နှာငယ်ရပါတယ်သူ့ဘက်ကိုယ့်ဘက်မျှတတဲ့စိတ်သဘောထားတွေနဲ့2020ကစလို့စီလုံးညှို့ညွတ်ပြီးတရားမှုအပေါင်းခါညောင်းတဲ့နိုင်ငံတော်ကြီးဖြစ်ပါစေ
။တရားမှုအပေါင်းနဲ့ခါညောင်းတဲ့နိုင်ငံတော်ဖြစ်ပါစေလို့တော်ရရှင်မောင်ရဲကြီးဆုတောင်းလာတာပါ။အောင်စေရဆိုတဲ့တော်ရရှင်ကတော့
မြမမျိုးဘောကလက်နက်ကင်အားလုံးတရုတ်ကြီးလုံးဝမပါဝင်ပဲအပြည့်ရဆဲတာတို့ငင်းချမ်းကြီးတိဆောက်တာတို့ကိုမလုပ်နိုင်ကြဘူးလား။ဒီကနေ့ဆိုတရုတ်ကြီးပြည်တွင်းငင်းချမ်းကြီးမှာရှေ့တန်းကပါလာနေတာကိုပြည်သူတွေကလုံးဝအလိုမရှိမကျေနပ်ကြပါဘူး။
မြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာအားကိုးနေရတာကိုလုံးဝမကျေနပ်ပါလို့ဒီတော်ရရှင်အောင်စရဆိုလာပါတယ်။တောင်ဇလက်ဆိုတဲ့တော်ရရှင်ရဲ့အမြင်ကိုလည်းနားထောင်ကြည့်ပါအောင်ရှင်
။အဓိကကတော့မတူကွဲပြားနေတဲ့အပေါ်မှာရိုးသားဖို့လိုအပ်ပါတယ်။ဒါမှလည်းယုံကြည်မှုပိုင်းမှာပိုစစ်ချက်ရမှာဖြစ်ပါတယ်နော်။တူဦးပေါ်တူဦးမယိုးမသားနဲ့ကလင်ကကျညာတွေတုံးပြီးလူလယ်လှုပ်ဖို့ view အစင်တာမျိုးတွေလုပ်မယ်ဆိုရင်နှစ်ပတ်စလုံးအတွက်မကောင်းသလိုထိခိုက်နေတာမှုတွေလည်းပိုပြီးကြီးထွားလာနိုင်မှာဖြစ်ပါတယ်။
ရိုးသားမှုနဲ့နှစ်ဖက်ငြိမ်းချမ်းရေးကိုအပြေရှာကြည့်ဖို့တောင်ဇလက်ဆိုတဲ့သောရရှင်အကြံပြုလာတာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့နှစ်သက်လက်ဆောင်ဖြစ်တဲ့သောရရှင်တွေကိုတတာတိလက်ဆောင်တချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရနော်ဘသူဆိုထားတဲ့ဘာတချင်းလဲဆိုတာသောရရှင်တွေပဲကိုယ်တိုင်စဉ်းစားပြီးတော့ဖြေထုတ်ကြည့်ပါအောင်ရှင
်တောင်းနှမ်းနေတဲ့ပင်လယ်ပြတ်ပြီးမိုးတိမ်တွေကိုမော့ကြည့်လိုက်ကိုယ့်ရဲ့နေတွေပင်လောက်များများတစ်ခုတော့ကောင်းငင်ကောင်းငင်ပြာကြီးရွှေရှားနေတဲ့တိမ်လိုက်တယ်လို့ခီးနေ
မော့တိမ်များမျောလင်းစေဘယ်လိုပုံတန်းတွေခွဲလဲ
တဲ့ပေါ်ပေါ်မျိုးကြောမြိုင်စီတိုလင်တို့ပါဝင်တည်ဆူထားတဲ့ Big 5 အဖွဲ့ရဲ့ချစ်တော်ကဘာမြေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။သရရှင်တွေအတွက်နှစ်သစ်မြစ်တာတိလက်ဆောင်ဖြစ်ပါနေ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ဗီဒီယိုအနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။
မဲတနာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အခုတော့ထူးခြားစမ်းပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါပြည်ခဲ့တဲ့သတင်းပတ်နှစ်သစ်ကူးမတိုင်ခင်လေးမှာအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာ2019ခုနှစ်ကအတိတ်စိုးရိမ်ကိုစွန့်ပစ်ဖြစ်စီတဲ့အခမ်းအနားကျင်းပခဲ့ပါဗျ။
အတိတ်ဆိုးဖြစ်ရတွေကိုနှုတ်ဆက်တဲ့အနေနဲ့ဆောက်ရွက်ပေါ်မှာခြာရေးပြီးစက္ကူဖြတ်ဆက်တဲ့ထည့်ပြီးတော့ဖြတ်စည်းပစ်တဲ့အခမ်းအနားဖြစ်ပါတယ် Good Riddance Day မကောင်းတာတွေစွန့်တဲ့နေ့အခမ်းအနားလို့နာမည်ပေးထားပြီးနှစ်စဉ်ကျင်းပနေတာကတော့73နှစ်ရှိသွားပါပြီအချစ်ဟောင်းတွေကိုခြေမွားလုံးချေဖြတ်စည်းပစ်မဲ့အခွင့်အရေးဖြစ်ပြီးနှစ်သစ်မှာစိတ်သစ်လူသစ်နဲ့စနိုင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်လူတွေစွန့်ပစ်ခြင်းတဲ့အတိတ်ဟောင်းတွေက6ချိုးတာကွန်ပျူတာပတ်စဝတ်လျှို့ဝှက်ကုန်မမှတ်မိတော့တာအစိတ်တောက်ဖြစ်စေတဲ့မကောင်းတဲ့လူတွေနဲ့မလိုအပ်ဘဲသုံးတဲ့ပလတ်စတစ်ပစ္စည်းတွေပါဝင်ပါတယ်တရုတ်ဆောင်ဂျိုနသန်ဘန်နက်ကအစီအစဉ်မှုအဖြစ်တာဝန်ယူဆောင်ရွက်ခဲ့ပြီးတော့နယူးယောက်မြို့နယ်တိုင်းမ်စကွဲရ်မှာကျင်းပခဲ့တာပါပါဝင်တဲ့သူတွေကထူးခြားပြီးစိတ်ဝင်စားစရာကောင်းတဲ့အတိတ်ဆိုးရှိတဲ့လူတယောက်ကိုရွေးချယ်ပြီး Broadway ပြဆက် Mean Girls ကြည့်ဖို့အတွက်လက်မှတ်တွေရရှိမှာပါရှင်
ရုရှားနိုင်ငံစိုက်ဘေးရီးယားဒေသမှာရှိတဲ့ဘိုက်ကယ်ရေကန်အောက်ခြေမှာလူလုံးခရစ်မတ်တစ်ပင်သွားဆိုင်ခဲ့တဲ့လူ3ယောက်အကြောင်းပြောပြပါမယ်။ဘိုက်ကယ်ရေကန်ဟာကမ္ဘာမှာအနက်ဆုံးရေကန်လို့ယူဆရပြီးရုရှားနိုင်ငံသားတွေအနေနဲ့ဆောင်းတွင်းနဲ့နွေရာသီမှာအပန်းဖြေစခန်းအဖြစ်အသုံးပြုကြတာပါ။ရေကောလက်စနိုင်းနဲ့တငယ်ချင်း2ယောက်ဟာအတွင်းကန်ပေါင်းမီနဲ့ဆန်တာကလော့စ်အုပ်ထုပ်လေးကိုပဲစောင်းပြီးဆောင်းရာသီမှာအေးခဲနေတဲ့အဲ့ဒီရေကန်ကြီးရဲ့အောက်ခြေမှာခရစ်မတ်တစ်ပင်ကိုစိုက်ထူခဲ့ကြတာပါ။ရေရဲ့အပူချိန်က3ဒီဂရီဆယ်စီယပ်အထက်ကလေးမှာပဲရှိပြီးတော့အေးခဲနေတဲ့လေတွေကလည်းသူတို့ကိုမတားဆီးနိုင်ခဲ့ပါဘူး။ခဲနေတဲ့ရေကန်ပြင်ကရေကဲတုံးတွေကိုဖြတ်တောက်ပြီးတော့အနက်ဆယ်ဘီအောက်မှာတစ်ပင်ကိုစိုက်ထူပြီးတစ်ပင်ပတ်ပတ်လည်မှာကပြခဲ့ပါသေးတယ်။အဲဒီနောက်တော့ရေကန်ကိုမငင်နွမ်းစေဖို့ပလတ်စတစ်နဲ့လုပ်ထားတဲ့ဒီခရစ်မတ်တစ်ပင်ကိုရေကန်အောက်ကနေပြန်ဆွဲယူခဲ့ပါတယ်။ရေကန်ကိုတန်ရှင်းလုပ်ပေးတဲ့အနေနဲ့လည်းကားတာယာအဟောင်းတွေကိုဒီကန်အောက်ထဲကဆယ်ယူခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းဘန်ဂလောမြို့မှာရင်းစည်းကမ်းဖောက်ရှင်တဲ့ရင်မောင်းတွေကိုစီကံချိန်ဖို့နီလန်အစ်တစ်ခုနဲ့လှုပ်ဆောင်နေပါတယ်လူတူရုပ်ကြီးတွေကိုရင်ထင်းရဲဝစ်စုံအုတ်ထုပ်နဲ့နေကာမြင့်မှန်တွေဝတ်ပေးထားပြီးအသွားအလာများတဲ့လမ်းစုံလမ်းကွာတွေမှာထောင်ထားတာပါအိန္ဒိယနိုင်ငံရဲ့ IT လုပ်ငန်းတွေအထူးကလုပ်ကင်တဲ့ဒီမြို့မှာရင်စည်းကမ်းလမ်းစည်းကမ်းလိုက်နာစေဖို့အတွက်အခုလိုနီလန်းတင်နဲ့လှုပ်ဆောင်တာလို့ရဲတာဝန်ရှိသူတို့ကပြောပါတယ်။ရင်ထင်းရဲကအမြဲဆောင်ကြည့်နေတဲ့ပုံစံမျိုးဖြစ်သွားတဲ့အတွက်ရင်မောင်းတွေဟာပိုးပြီးစည်းကမ်းလိုက်နာလာကြတယ်လို့လည်းပြောပါတယ်။မိနီဖြတ်ဖို့ကြံစည်သူတွေလည်းရင်ထင်းရဲအရုပ်ကိုမြင်ပြီးစည်းကမ်းပိုးလိုက်နာလာကြပါတယ်။ဒါပေမဲ့လည်းလမ်းလျှောက်တဲ့သူတွေအထက်ကတော့ဒီအရုပ်ကြီးတွေကိုမြင်ပြီးဆယ်ဖီဓာတ်ပုံအထူးထူးရိုက်ဖို့ဖြစ်နေပါတယ်ရှင်။
သူချာဆံပြကမ္ဘာသတင်းများအစီအစဉ်ကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နနက်ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြမှာပ
ါ။ Iran နိုင်ငံတွင်ကအမေရိကန်တပ်ဖွဲ့ဝင်9,200ကိုနှင်ထုတ်ဖို့ Iraq လွှတ်တော်ကအစိုးရကိုတနင်္ဂနွေနေ့မှာတောင်းဆိုပါတယ်။ဣရန်နိုင်ငံမြို့တော်ဘက်ဂရက်လေးစိတ်မှာအမေရိကန်တို့ကမောင်းသူမဲ့ဒရုန်းယာဉ်နဲ့တိုက်ခတ်မှုကြောင့်ဣရန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးတူသေဆုံးခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့ဣရတ်လွှတ်တော်ကအခုလိုတောင်းဆိုတာဖြစ်ပါတယ်။ဣရန်နိုင်ငံအနေနဲ့ယူနီယံတပ်ဆင်မှုမှာအုံပြုတဲ့ဗဟိုခွာဆက်ရေးအတွက်ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်2015ခုနှစ်နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်လိုက်တဲ့သဘောလည်းဖြစ်ပါတယ်။နျူကလ িয়ার ထုတ်လုပ်ရေးအစီအစဉ်တွေမှာယူရေနီယံသတ်ဆင်မှုပမာဏရာဂိုင်းနှုန်းစတဲ့ကန့်သက်ချက်ကိုလိုက်နာတော့မှာမဟုတ်ဘူးလို့တင်းင်းကနေနေထုတ်အီရန်အစိုးရကြေညာချက်ကဖော်ပြတာဖြစ်ပါတယ်။ဆိုမာလီယာနဲ့နေဆက်ကင်ညာနိုင်ငံတွင်းကအမေရိကန်နဲ့ကင်ညာတပ်ဖွဲ့တွေအုံပြုနေတဲ့စစ်အခြေစိုက်စခန်းကိုတင်းင်းကနေနေကအစ္စလာမ်ရဲ့အစွန်းရောက်ဝါဒီတွေဝင်ရောက်တိုက်ခတ်ခဲ့တာမှာတော့အမေရိကန်စစ်တပ်ဝန်ထမ်း3ဦးကြာဆုံးခဲ့ရပါတယ်။မန်တာဘေးလေးတပ်အခြေစိုက်စခန်းကိုအစွန်းရောက်ဝါဒီတွေဝင်ရောက်တိုက်ခတ်တာဖြစ်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစီအဝေး GICM ကိုတက်ရောက်ဖို့အတွက်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်ကြီးရွတ်စစ်ဟာဒီကနေ့ဇန်နဝါရီလ6ရက်နေ့မှာတာချီလေးကနေနေပြည်တော်ကိုတွားရောက်မဲ့အကြောင်း RCSS ကကြေညာချက်ထုတ်ပြန်ထားပါတယ်
။မတ်သိန်ကြီးထိုက်ကသတင်းချင်းချုပ်ကိုတင်ပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ Engineer ကတော့ John L. Simarshin တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့ကဘာတလောကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.